ေသောရင်တိုင်းသားတွေကကန့်ကွက်နေတဲ့ဇာကပဲတန်ရင်ချောင်းဆောင်တရားကိုဗိုလ်ချုပ်ဆန်တရားအဖြစ်အမည်ပြောင်းလဲပေးလိုက်တာဟာလက်ရှိအာဏာရ NLD အရတားဆိုရကတိုင်းရင်းသားလူမျိုးစုလူနည်းစုတွေရဲ့သဘောထားဆန္ဒကိုမျက်ကွယ်ပြုတာနိုင်ငံတကာစံနှုန်းဖြစ်တဲ့လူမျိုးစုတွေရဲ့ခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့နိုင်ငံတကာတန်ယုံတွေနဲ့ကုလပါဝင်နိုင်ငံတကာဖွဲ့စည်းတွေကိုစောင့်ဆိုချက်၃ခုပါဝင်တဲ့အိတ်ဖွင့်ပေးစာတွေကိုမွန်တိုင်းရင်းသားတွေကဒီကိမှာပေးပို့လိုက်ပါတယ်။မွန်ပြည်နယ်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနကတော့စုံနှစ်ဖက်အတွက်နိုင်စုအစဉ်ပြောင်းဖြည့်ရှင်းပေးနေတယ်လို့ပြောပါတယ်။ဒေးစိတ်ကိုမက်ဆီမွန်ကဆက်ပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်မြန်မာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီစနစ်ပေါ်ဆောင်မယ်ဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့သားဆိုရလက်ထက်မှာအခုလိုဒေသခံတိုင်းရင်းသားတွေဘက်ကကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဖျက်ပြီးဆက်သွယ်ထားတဲ့ချောင်းစုံတန်းလင်းတရားကိုဗိုလ်ချုပ်အစံတရားအမည်ပေးဖို့ပြည်သူ့စစ်တော်ကနေမဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အပေါ်မှာဒါဟာလူနည်းစုတွေရဲ့အခွင့်အရေးကိုအတိမတ်ပြုလေးစားမှုမရှိဘဲချိုးဖောက်တာဖြစ်တဲ့အကြောင်းမွန်တိုင်းရင်းသားတွေကနိုင်ငံတကာကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်အမေရိကန်တရုတ်ပြင်သစ်ဂျပန်ဂျာမန်နဲ့ EU စတဲ့နိုင်ငံတကာအစိုးရအဖွဲ့တာဝန်တွေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုပေးပို့လိုက်တဲ့ဒီအိတ်ဖွင့်ပေးစာထဲမှာလက်ရှိအစိုးရအနေနဲ့တိုင်းရင်းသားတွေရဲ့သဘောဆန္ဒတိုင်းရင်းသားတွေအတန်ကိုထည့်သွင်းစဉ်းစားအလေးထားစေဖို့အစိုးရကိုနိုင်ငံတကာအနေနဲ့တိုက်တွန်းပြောဆိုပေးဖို့ရည်ရွယ်တယ်လို့တံလွင်ချောင်းဆောင်တရာအမည်ပြောင်းလဲခြင်းဆိုင်ရာအမျိုးသားရေးအသွင်ဆန္ဒထုတ်ဖော်ရေးကော်မတီဝင်ဖြစ်တဲ့နိုင်အောင်မွန်က VOE ကိုအခုလိုပြောပါတယ်တိုင်းရင်းသ
ားကြီးနဲ့ဆိုင်တဲ့ခါကျတော့ကျွန်တော်တို့ကဒါကိုပြောတဲ့ခါကျတော့မသိကျိုးကျိုးတို့လည်းကျွန်တော်တို့ကပြောလို့ရတဲ့နေရာပေါ့ဟိုတိုင်နေရတဲ့နေရာတွေကိုကျွန်တော်ပို့ချင်လို့ပါတော့လေဒီတရားပြောင်းအမိကျတဲ့ကိစ္စကဒေသခံတွေဆန္ဒကိုထောက်ချတာပေါ့လေဒီဒေသခံတွေဆန္ဒတွေကတော့ကားတည်းရှိပါတယ်ပေါ့မမတော့ဒါပြည်နယ်ဆိုရနဲ့ဤတည်နေကိစ္စပေါ့လေဒါဘာမှကိစ္စငငတော့ရပေါ့လေဒီကိစ္စမဟုတ်တော့ဘူးလေဆိုတော့ဒီမှာဒီကြီးတော်မှာဒီလက်ပိုင်ကြီးတော်မှာဒီမှာမရှိသေးဘူးဆိုလို့ရှိရင်ကျွန်တော်ကပြန်ပြောကြည့်အောင်ဆိုတော့သွားလို့မရဘူးပေါ့နော်ဒေသခံရဲ့ဆန္ဒကိုလိုက်ရောနိုင်ဖို့အတွက်ကျွန်တော်တာတောင်းဆိုတာလည်းစီကားတော့ပေါ့နော်
ဒီမိုကရေစီစနစ်နဲ့ပြည်သူ့ဆန္ဒနဲ့အညီမဲ့ပေးရွေးချယ်လိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးနဲ့အမျိုးသားနိုင်ငံတည်ဆောက်ရေးဖက်ဒရယ်ပြည်ထောင်စုတရက်ပေါ်ထွန်းလာစေဖို့ဆိုပြီးဆောင်ရွက်နေတဲ့အချိန်မှာတော့တိုင်းရင်းသားမျိုးနွယ်စုတွေလူနည်းစုတွေရဲ့ဆန္ဒသဘောထားတွေကိုလစ်လူမရှုသင့်ဘူးလို့လည်းအိတ်ဖွင့်ပေးစာနဲ့ပြောဆိုထားတာပါ
။ဆန္ဒရအစိုးရကပေါ့လက်ရှိကတည်းကနည်းနည်းချင်းကိစ္စရောတိုင်းနာဒီအများစုပြည်ထောင်စုနိုင်ငံရှိတဲ့တော့ကြောင့်တိုင်းနာရဲ့ဒီအခွင့်အရေးတွေပေါ့နော်။ဒါတကူကျွန်တော်တို့ကဒီအစိုက်တဲ့ကိုလက်ရှိကိုလက်ခံလို့ရှိရင်တော့တိုင်းနိုင်ငံကနိုင်ငံကြီးစားဖို့ဆိုတာကတော့တော်တော်လေးပြောမှာလို့ကျွန်တော်တို့ကပြောချင်တာပဲ
။မော်ပြည်နယ်ထဲမှာမိသေးနေထိုင်ကြတဲ့မွန်ပါဝင်တိုင်းရင်းသားပေါင်းစုံရဲ့ဆန္ဒသဘောထားနဲ့အညီမွန်ပြည်နယ်အစိုးရကရောပြည်ထောင်စုအစိုးရကပါအလေးနက်ထားစဉ်းစားဆောင်ရွက်ပေးဖို့နဲ့ဒေသခံတွေရဲ့သဘောထားကိုတွေးဖြည့်တဲ့နောက်အလားတူအဖြစ်မျိုးမဖြစ်စေချင်ဘူးလို့လည်းမွန်ပြည်နယ်ကဒေသခံတိုင်းရင်းသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ပြည်နယ်ပအော့စာပေရင်ကျေးမှုဥက္ကဋ္ဌဦးခွန်ရွှေတင်းကလည်းတောင်းဆိုလိုက်ပါတယ
်။အဓိကအဖြစ်တော့လူနည်းစုတိုင်းရင်းသားစုနဲ့လေတိုင်းရင်းသားအများစုကနာမည်ပြောင်းတော့မနစ်ဆိုင်ဘူးလေ။နစ်ဆိုင်တော့လက်ရှိအစိုးရအဖွဲ့အစိုးရဘယ်လိုဒါလေးကိုတော့အလေးထားတော့စဉ်းစားသိသိနေတာပေါ့နော်ကျွန်တော်တို့ကအကြမ်းကြီးလို့ပါလို့လည်းမတုံးပါဘူးတုံးမှုလည်းခံစားမရှိပါဘူးကျွန်တော်တို့ရဲ့ခံစားချက်လူလားချက်ကိုတင်ပြဖို့တင်ပြထားတယ်ပေါ်ထုတ်ထားတယ်အခုကြည့်အောင်လဲစာတွေဖြန့်ဝေထားပေးတယ်အဲ့ဒါကိုအဲ့ဒီပုံမှာတော့အစိုးရကတော့အလေးထားတော့စဉ်းစားသိသိနေပါတယ်ဟိုကျွန်တော်တို့ဖြစ်စီနေတဲ့အတိုင်းပဲရှိရမယ်ဆိုတော့ဟိုအတင်းကျပ်စိတ်ထားယူပြီးတော့မရှိပါဘူးစဉ်းစားပြဖို့လို့လို့လားအဲ့ဒါမွန်တိုင်းရင်းသားတွေနဲ့အတူပေါ့နော်ကြင်တိုင်းရင်းသားပို့တိုင်းရင်းသားတွေလည်းပေါ့ပြီးတော့ကျွန်တော်တို့ရဲ့ဒီကကံတွေရဲ့ဆန္ဒကိုပေါ်ထုတ်ပြထားတော့ပေါ့နော
်မွန်ပြည်နယ်ချောင်းစုံတန်လင်းတကားအမြန်ဆုံးဖွင့်လှစ်ပြီးတော့ခရီးလမ်းမသွားလာရင်အဆင်ပြေလောကူစေဖို့ဒေသခံပြည်သူတွေနဲ့အစိုးရကြားပြည်စုံညှိနှိုင်းမှုတရက်ကိုအစိုးရကစီစဉ်ပေးဖို့နိုင်ငံတကာတိုင်းဝိုင်းနဲ့အဖွဲ့အစည်းတွေဘက်ကအစိုးရကိုတိုက်တွန်းပေးဖို့ဆိုတဲ့အချက်တစ်ချက်ကလေးပါဝင်ပါတယ်ဒီအပေါ်မှာတော့တိုင်းရင်းသားလူမျိုးများရေးရာဝန်ကြီးဌာနကနိုင်ဝင်းနိုင်ကတော့အတက်နိုင်ဆုံးပြည်လေအောင်ဖြည့်ရှင်းပေးဖို့စူးစမ်းနေပါတယ်လို့တုံ့ပြန်ပါတယ်
ဟိုကျွန်တော်ကြားသလောက်ကတော့သူတို့ကတော့ပထမဝန်ကြီးရောက်လာတယ်မယ်လို့ပြောတယ်ဒါပေမဲ့ဝန်ကြီးကတော့သူကလေတိုက်ရိုက်တင်ပါလို့တော့သူတို့ပြောထားတယ်လေအဲ့လိုတော့ကြည့်ရတာပေါ့နော်ဟိုသစ္စာတို့ကတော့ဆောင်ရလေးလေးဟိုပါမချက်တော့မပြုချင်ပါဘူးဆိုတော့ဒီလိုပါဗျာဟိုဘာလို့ဆိုဒီအားကလည်းတစ်ဖက်ကလည်းကိုယ့်ရဲ့ဟိုတိုင်းသားဖွဲ့စည်းတစ်ဖက်ကလည်းကျွန်တော်တို့ကအစိုးရအာဌာနာဆိုတော့လေဒီသားတော့ဟိုမှတ်ချက်တော့ဟိုမပြုချင်ပါဘူ
းဒီလောက်ရကြမှုလို့ဗမာနဲ့မွန်ပါဝင်တိုင်းရင်းသားတွေကြအထင်မြင်လွဲမှားမှုကိုဖြစ်စေတယ်လို့ ကုလသမဂ္ဂရဲ့ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးကြေညာစာတမ်းလူမျိုးစုကိုယ်ပွဲယုံကြည်မှုနဲ့ဘာသာစကားနဲ့သက်ဆိုင်တဲ့လူနည်းစုအခွင့်အရေးကြေညာစာတမ်းအပါအဝင်နိုင်ငံတကာကအတိအမှတ်ပြုထားတဲ့လူမျိုးစုတွေရဲ့အခွင့်အရေးကိုချိုးဖောက်ခြင်းသာဖြစ်တယ်ဆိုပြီးထောက်ပြထားတဲ့မွန်ပြည်နယ်မှာရှိတဲ့မွန်တိုင်းရင်းသားတွေကနေနိုင်ငံတကာအတိုင်းဝိုင်းကိုပေးပို့တဲ့အိတ်ခွင့်ပေးစာကိုတော့မြန်မာပြည်ခြေဆိုင်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာတန်ယုံတွေနိုင်ငံတကာတန်တမန်တွေနဲ့မြန်မာဒီမိုကရေစီရေးစိတ်ဝင်စားတဲ့အဖွဲ့အစည်းအသီးသီးထံကိုပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစပြီးတော့အိတ်ခွင့်ပေးစာတွေပေးပို့နေတာဖြစ်ပါတယ်ရှင်။